အစိုးရရဲ့လက်ထက်ပထမဆုံးကျင်းပမယ့်တရုတ်နှစ်သစ်ကူပွဲတော်ကိုရန်ကုန်တိုက်အစိုးရရဲ့ခွင့်ပြုချက်နဲ့ရန်ကုန်တရုတ်တန်းမှပြင်ဆင်နေကြပါပြီ။တရိတ်ဆန်တွေနဲ့အမှတ်သားပြုထားတဲ့တရုတ်ရိုးရာပြက်ကလေးရဲ့ယာဒီကွင်း၁၂ခုမှာမြောက်နှစ်ကုံဆုံးပြီးကျက်နှစ်ကိုကူပြောင်းတော်မှာပါ။ကျက်နှစ်ဟာအလုံးစုံကန်ကောင်းစေတဲ့နှစ်အဖြစ်ယူဆပါတယ်။ရန်ကုန်မြို့မှာတရုတ်နှစ်သစ်ကူပွဲတော်ပြင်ဆင်နေကြပုံကိုကိုထက်အောင်ခန့်ရဲ့တင်ပြချက်နားဆင်ကြရအောင်ပါရှင်
။အစိုးရတက်လက်ထက်မှာပထမဆုံးကျင်းပတဲ့တရုတ်နှစ်သစ်ကူပွဲတော်ကိုတော့ရန်ကုန်တိုင်းအစိုးရရဲ့ခွင့်ပြုချက်နဲ့ရန်ကုန်မြို့မှာရှိတဲ့တရုတ်လူမျိုးအသင်းအဖွဲ့တွေကစုပေါင်းပြီးတော့ကျင်းပတာဖြစ်ပါတယ်။ရန်ကုန်မြို့လေကတရုတ်တန်းလမ်းမပေါ်မှာမိဘုံအလှဆင်တာတွေစတုဒီတာကျွေးမွေးတာတွေပြုလုပ်ပြီးစီကားတိုက်မြိုက်စွာကျင်းပသွားမှာလည်းဖြစ်ပါတယ်။အခုလိုပထမဆုံးချိန်နှစ်သစ်ကူးပွဲကျင်းပနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံတရုတ်ကုန်တယ်များအသင်းကအလုံးမှုဆောင်ဦးလာမင်းက VOA ကိုအခုလိုပြောပါတယ
်။ကျွန်တော်တို့ဒီတရုတ်ကုန်တယ်ကြီးအသင်းရဲ့ဖူကျက်အသင်းရဲ့ကွမ်တုံအတင်းရယ်ယူနာအတင်းရယ်အကယ်စေကြီးအတင်းရယ်ငါးတင်းပေါင်းပြီးတော့တရုတ်တန်းမှာဒီမိဘုံထွန်းနာတို့လောက်ပါတယ်เนาะနောက်ပြီးလို့ရှိရင်ကျွန်တော်တို့နှစ်ကူ28ရက်နေ့မနေ့ကြလို့ရှိရင်ကျွန်တော်တို့ကအဲ့ဒီမန်တတိ၅ခုလောက်ထားပြီးတော့အဲ့ဒီမှာပျော်ပွဲရှင်ပွဲလောက်တယ်နောက်ပြီးလို့ရှိရင်စတုဒီတာကျွေးမွေးပါတယ်
တရုတ်ရိုးရွာမှာယာတီကွင်း12ယာတီရှိပြီးတော့ယာတီကွင်းတိုင်းကိုကလိဆန်များနဲ့ကိုစားပြုကြပါတယ်။ဇန်နဝါရီလ28ရက်နေ့ကစလို့တရုတ်ရိုးရွာကျက်နှစ်ကိုစတင်ဝင်ရောက်တော့မှာဖြစ်ပါတယ်။ကျက်နှစ်ဟာလုံးစုံကံကောင်းတဲ့နှစ်တစ်နှစ်ဖြစ်တယ်လို့တရုတ်လူမျိုးတွေကယူဆကြပါတယ်။အခုလိုကံကောင်းတဲ့ကျက်နှစ်မှာစီကားတိုက်မြင့်စွာကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းကိုဦးလာမင်းကအခုလိုဆက်ပြောပါတယ
်။ကျွန်တော်တို့တရုတ်အနေနဲ့ကတော့ဒီကျက်နှစ်ကတော့ကောင်းတဲ့နှစ်ခေါ်တာပေါ့ဗျာ။အားဒီဥစ္စာ။အားကျွန်တော်တို့ကတော့ဒီခါတိုင်းနှစ်နဲ့မတူအောင်။အားဒီနှစ်ဒီပွဲတော်ကြီးကိုအားပထမအချိန်ဖြစ်တဲ့အတွက်အားစီစီကားကားနဲ့တိုက်တိုက်မြဲမြဲဖြစ်အောင်လို့အားလာဝိုင်းပြီးတော့ကြိုးစားပြီးတော့အကုန်လုံးဆောင်ရွက်နေတယ်ပေါ့နော်
။ယင်းတွေကလည်းမတူကျင်းမခွင့်ရတယ်တရုတ်နှစ်တကူပွဲတော်မှာတော့ငကားကလှပြိုင်ပွဲနေနဲ့လဲဖြောပြေးသွားမှာဖြစ်ပါတယ်။နဂါကလဖွဲ့ရရဆိုရင်တရုတ်နှစ်ကူမတိုင်ခင်ကတည်းကကြိုတင်ပြင်ဆင်မှုတွေပြုလုပ်နေကြပါတယ်။နဂါကအဖွဲ့တစ်ဖွဲ့ဖြစ်တဲ့ရီးလုံနဂါအဖွဲ့ကအဖွဲ့ခေါင်းဆောင်ဖြစ်တဲ့ကိုစိုးတူအောင်ကလည်းသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်။ကျွန်တော်တို့ငယ်လုံးတည်းကတခါမှမတွေ့ဘူးရတဲ့ပုံစံမျိုးကိုကျွန်တော်မြင်ရတာဆိုတော့အရင်ကတော့ဝမ်းသာမိတယ်။အရင်လည်းအောင်းမိတယ်။ကျွန်တော်ငယ်ငယ်လေးတည်းကကျွန်တော်ဒီလက်သာမှာပဲကြီးလာတာပဲ။ဒါပေမဲ့အခုချိန်ထိတခါမှမမြင်ခဲ့ရအောင်ဒီလိုပုံစံမျိုးဒီလိုမြင်ကွင်းမျိုးကအခုဆိုရင်ကျွန်တော်တို့ဒီဗမာနိုင်ငံကဒီ China Town ကြီးကအရန်ကိုစီကားတယ်ပြန်နောက်တစ်ခုကျွန်တော်တို့တရုတ်ပြည်ကတရုတ်တန်းလိုမျိုးပဲမိဘုံအနေနဲ့ဆိုတော့အရန်လည်းအခု28ရက်နေ့လောက်ဆိုတော့တော်တော်အစီမှာကျွန်တော်သိတယ်ခ
င်ဗျာမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကတန်မတ်ကြီးကလည်းမြန်မာနိုင်ငံမှာရှိတဲ့တရုတ်လူမျိုးတွေကိုလည်းချက်နှစ်မှာစီးပွားလက်လာပါတိုးတက်ပြီးအဆအရရအဆင်ပြေချုံးဝင်ပါစီလို့လည်းစုမုံကောင်းတောင်းခဲ့ပါသေးတယ်ခင်ဗျာ